မြန်မာနိုင်ငံကလူခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ထိထိရောက်ရောက်ဖြေရှင်းဖို့ပြက်ကွက်ခဲ့ဆိုပြီးနိုင်ငံကလူခွင့်ရေးလှုပ်ရှားမှုအဖွဲ့ Amnesty International ကဒေါ်ဆန်းစုကြည်ကိုချီးမြှင့်ထားတဲ့အမြင့်ဆုံးလူခွင့်ရေးစုကိုပြန်လည်ယူသိမ်းလိုက်တဲ့အတွက်တုံ့ပြန်မှုတွေထွက်ပေါ်လာနေပါတယ်ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့တိုင်းပြည်ကုန်တိုက်ခါထိခိုက်စေရလို့ရဲ့ဖြစ်ပြောဆိုခဲ့တာပါအပြည့်အစုံကတော့ AFP သတင်းဆောင်မကိုအခြေခံပြီးမဆုမွန်ကပြောပြပေးမှဖြစ်ပါတယ်
ဒေါ်ဆန်းစုကြည်ဟာတချိန်ကသူ့ရဲ့ရက်တီချက်စံတန်ဘိုးတွေကိုစန့်ကျင်တဲ့လုပ်ရည်တွေကြောင့် AI ရဲ့အမြင့်ဆုံးလူခွေးစုဖြစ်တဲ့ International Ambassador of Conscience Edward နိုင်ငံတကာယုံကြည်ချက်ဆိုင်ရာဂုဏ်သူးဆောင်တန်တမန်စုကိုရုပ်သိမ်းခဲ့တာဖြစ်ကြောင်းကြေညာခဲ့တာပါအထူးသဖြင့်ရခိုင်ပြည်နယ်ကရိုဟင်ဂျာတွေအရင်းနဲ့ပတ်သက်လို့ကင်တွယ်ဖြေရှင်းရမှာဒေါ်ဆန်းစုကြည်ရဲ့ရက်တီချက်ဟာလက်ခံနိုင်စရာမရှိကြောင်းဗီဒီအခြေစိုက် AI အဖွဲ့ရဲ့ညွှန်ကြားရေးမှူး Kate Allen ကပြောဆိုခဲ့ပါတယ်
She was a beacon of hope in that country, but I'm afraid what's happened over the last 15 months has simply discredited her completely. And that's why we've taken our ward back.
သူဟာတိုင်းပြည်ရဲ့မျှော်လင့်ချက်မရှိတဲ့အောင်ဖြစ်ခဲ့ဘူးပဲလို့လူငယ်ရဲ့15လအတွင်းဖြစ်ဖြစ်ခဲ့တာတွေအပေါ်သူ့အပေါ်ယုံကြည်ကိုးစားမှုလုံးဝကင်းမဲ့စရာဖြစ်ခဲ့ရတယ်လေ။ဒါကြောင့်လေသူ့ကိုပေးစားတဲ့စုကိုပြန်ယူသိမ်းလိုက်တာပါ။
AI ဖွဲ့ရဲ့အမြင့်ဆုံးလူခွင့်ရေးစုကတော့ဒီမိုကရေစီလှုပ်ရှားမှုတွေကိုဥစားမှုတွေကြောင့်နေအကျေကျုပ်ဖန်ဆီးခံထားရတဲ့ဒေါ်ဆန်းစုကြည်ကို2009ခုနှစ်ကချီးမြှင့်ခဲ့တာပါသူဥစားခဲ့တဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဦးမျိုးညိုကတော့စုပြန်ရုပ်သိမ်းတာဟာဒေါ်ဆန်းစုကြည်အတွက်သာမကဒီမိုကရေစီရဲ့လှုပ်ရှားမှုကိုပါထိခိုက်စေတယ်လို့ဆိုပါတယ
်စိတ်တည်ပြန်ရုပ်သိမ်းရင်ဒေါ်ဆန်းစုကြည်တူရင်းရဲ့ပုံကိုယ်ရေးသက်ခံထိခိုက်မှာမဟုတ်ပါဘူးဒီမိုကရေစီရေးမှာပေါင်းနေကြတဲ့နော်ကျွန်တော်တို့မြန်မာပြည်မှာဒီစီအဖွဲ့ချုပ်ကအဖွဲ့ဝင်မျိုးပြည်သူအားလုံးရဲ့ဂုဏ်သိက္ခာကိုပါညှို့နှောင်းလို့ဖြစ်နေဆိုတာကိုကျွန်တော်ပြောချင်ပါတယ်။ဒါရီယာကျွန်တော်တို့တိုက်ဆိုင်တာမဟုတ်ပါဘူး။စနစ်ကြစီစဉ်ထားတဲ့အစီအစဉ်ကြီးတစ်ခုရဲ့ဝင်းစက်ကလေးတစ်ခုပဲဖြစ်ပါတယ်။သူတို့ကဟာဒီမိုကရေစီရဲ့အဖွဲ့ချုပ်ကအဖွဲ့ဝင်မျိုးပြည်သူအားလုံးရဲ့ဂုဏ်သိက္ခာကိုပါညှို့နှောင်းလို့ဖြစ်နေဆိုတာကိုကျွန်တော်ပြောချင်ပါတယ်။ဒါရီယာကျွန်တော်တို့တိုက်ဆိုင်တာမဟုတ်ပါဘူး။စနစ်ကြစီစဉ်ထားတဲ့အစီအစဉ်ကြီးတစ်ခုရဲ့ဝင်းစက်ကလေးတစ်ခုပဲဖြစ်ပါတယ်။သူတို့ကဟာရွှေ့ပြောင်းသွားတဲ့နော်ထွက်ခွာသွားတဲ့ဘင်္ဂါလီတွေအတွက်နိုင်ငံသားဖြစ်တစ်ခုကယာယီဆိုတာကိုဒါစနစ်တကျနော်အဖွဲ့ကြီးပေါင်းများစွာနော်နောက်ွယ်မှာအင်အားကောင်းတွေလုပ်နေတာပါအဲ့တော့ကျွန်တော်တို့ဓာမီကိုကျင်းဆိုင်မှုအတွက်ကျွန်တော်တို့မှာညီညွတ်မှုရှိဖို့လိုပါတယ်နော်လူမျိုးစွဲမတားမနိုင်ပြည်တော်စုစစ်တပ်ကိုမွေးပြီးတော့နိုင်ငံတကာရဲ့ဖိအားကိုကြံ့ညာခံမှုလိုပါတယ်
ဒီမိုကရေစီရဲ့လူခွေးအတွက်လှူရှာမှုတွေကြောင့်ဒေါ်ဆန်းစုကြည်ကိုနိုင်ငံတကာကချီးမြှင့်ထားတဲ့စုတွေပြန်ရုပ်သိမ်းနေတာဟာအခုဆိုရင်10ခုနီးပါးရှိနေပြီဖြစ်ပြီးပြီးခဲ့တဲ့အောက်တိုဘာလကလည်းကနေဒါနိုင်ငံက2009ခုနှစ်တုန်းကချီးမြှင့်ခဲ့တဲ့နိုင်ငံသားဂုဏ်သူးဆောင်စုကိုရုပ်သိမ်းခဲ့တယ်လို့အမေရိကန်ပြည်ထောင်စု Holocaust ပြတိုက်က2012ခုနှစ်ကပြည့်ရခဲ့တဲ့ Allied Wilson စုကိုလည်းမလာတဲ့မှာပဲရုပ်သိမ်းခဲ့တာပါဒါပေမဲ့လည်းရန်ကုန်မြို့ခံတွေဖြစ်ကြတဲ့ဦးခင်မောင်အေးနဲ့ဒေါ်ထေးထေးတို့ကတော့အခုလိုနိုင်ငံတကာကစုတွေပြန်ရုပ်နေတာကိုဂရုစိုက်စရာမလိုဘူးလို့မြင်ကြပါတယ်
။ပြန်တိန်းတယ်ဆိုတာကလေးများလို့ပဲမတည့်ငါတက်စီပြန်ပေးလို့အဲ့လိုမျိုးပုံစံနဲ့ဘာလဲအဲ့လိုမျိုးပုံစံဖြစ်နေတာနော်
။တိန်းနေတယ်ဆိုတော့မမေးကြနော်။သူကစီစီပြန်တိန်းတာတိန်းနေတယ်။ဘာမှမလိုဘူး။နော်။
ဒါပေမဲ့လည်းအခုလိုနိုင်ငံတကာကချီးမြှင့်ထားတဲ့စုတွေရုပ်သိမ်းခံရတာဟာဒီမိုကရေစီခေါင်းဆောင်တယောက်အနေနဲ့ရောတိုင်းပြည်အတွက်ပါဆက်စရာကောင်းတယ်လို့မြန်မာနိုင်ငံကစိုက်တော်ကြီးလူငယ်နဲ့လူမှုသဟဇာတဖော်ဆောင်ရေးစင်တာကကိုသက်စုဝေးကပြောပါတယ်
ဒီလူခွေရေးစာဝန်ကြီးတွေဆိုတော့လူခွေရေးချန်ပီယံ Human Rights Champion ဆိုတဲ့ဟာဒီဟိုတိုင်းပြည်ကိုစာသာတွေသူ့လူတွေလူမှုရေးရှိလို့ကြာတကယ်တော့ဒီလူသားတွေကဒီခွေးထုပေါက်ကလေးရတဲ့လူသားတွေရပိုင်ပြီးထုပေါက်ကလေးရတဲ့ဒီတော့ဒီတော့ဒီတစ်ဒီပြီးတော့ဒီကြောဖို့ပြရမယ်ဟိုမှာတောင်းရင်ရှိရမယ်ဒီလိုမျိုးနေတယ်ဒီအဖွဲ့ပြည်တွေနေရာလေးကဒီတတိမောအဖွဲ့ရေပေါ်ဒီခံယူရစီမှာလေခရီးသားလူတွေပြန်သွားတာမျိုးပေါ့တော့အချက်တင်တိုင်းရှိတယ်ထောက်ပြခဲ့တဲ့အချက်တွေတိုင်းရှိတယ်ဒီရင်းလို့ရတဲ့အချက်တွေတိုင်းရှိတယ်ကျွန်တော်ကတည်းကပြီးတော့ဆက်ဖက်လို့ရှိရင်ဆက်ဖို့ပါမယ်ကျွန်တော်တိုင်းပြည်ရဲ့ပုံမြင်ရတယ်ဒီခုရေကတော့ပြည်သူသူတယောက်နေတယ်လေကျွန်တော်အနေနဲ့ပုံမြင်ရတယ်ဆက်ရတယ်အဲ့လိုဒီကျွန်တော်တို့ဒီကိုယ်တိုင်ပြတ်တာလေဒါတော့ဆိုးတဲ့ချက်တစ်ခုတွေလို့ကျွန်တော်ပြောပါတယ်
ဒီမာရီဂလေးအဖွဲ့ဝင်ဖြစ်တဲ့အရှိတောင်အစားနိုင်ငံများအပြင်အာဆီယံရဲ့စင်ကာပူနိုင်ငံအစည်းအဝေးတွေမှာဒေါ်ဆန်းစုကြည်တက်ရောက်နေချိန်မှာပဲအခုလို AI အဖွဲ့ရဲ့စုရုံသိမ်းတဲ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်။အာဆီယံညီလာခံတွေအတွင်းမှာလည်းရိုဟင်ဂျာရင်းနဲ့ပတ်သက်လို့ဆွေးနွေးမှုတွေနဲ့ဝေဖန်မှုတွေထွက်ပေါ်နေတာပါ။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်မခံထားပေမဲ့လို့ ADC ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံဖို့အသိရှိတွေကြောင်းလည်းပြောဆိုထားပါတယ်ရှင်။